ရုရှားကယူကရိန်းကိုကျူးကျော်တိုက်ခဲ့တဲ့စစ်ပွဲမှာနိုင်ငံရေးအရာအခိုင်အမာကြောတောင်းနောက်ခံပေးထားတဲ့တရုတ်ကယူကရိန်းပဋိပက္ခအဆုံးသတ်ရေးမှာအခမ်းကဏ္ဍတရက်ကပါဝင်လူတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကဒီကနေ့ဖေဖော်ဝါရီလ21ရက်နေ့မှာပြောဆိုလိုက်ပါတယ်။တနင်္လာနေ့ကြာလာပြီဖြစ်တဲ့ယူကရိန်းစစ်ပွဲဟာထိမနိုင်သိမရပိုဆိုးသွားနိုင်တာကိုတရုတ်ကစိုးရင်ကြောင်းဘေကျင်းမြို့မှာကျင်းပနေတဲ့လုံခြုံရေးညီလာခံတစ်ခုမှာနိုင်ငံသားရေးဝန်ကြီးရှင်ကန်းကပြောဆိုလိုက်တာဖြစ်ပါတယ်။ငြိမ်းချမ်းရေးဆွေးနွေးဝိုင်းလုပ်ဖို့တရုတ်ကဆက်လက်တိုက်တွန်းနေမှာဖြစ်ပြီးသဘောတူညီချက်ရရှိအောင်တရုတ်ရဲ့ပညာဉာဏ်နဲ့ဆောင်ရွက်မှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးရှင်ကန်းကပြောဆိုပါတယ်။ဒီအချိန်မှာပဲရခိုင်ကတရုတ်နိုင်ငံသားရေးဝန်ကြီးဖြစ်ခဲ့ပြီးတရုတ်ကွန်မြူနစ်ပါတီနိုင်ငံသားရေးရာကော်မရှင်ရုံးညွှန်ကြားရေးမှူးအဖြစ်လက်ရှိတာဝန်ထမ်းဆောင်ထားတဲ့မစ္စတာဝိုင်းယီဟာမြူနစ်လုံခြုံရေးညီလာခံကနေရုရှားနိုင်ငံကိုရောက်ရှိနေပါတယ်။မစ္စတာဝိုင်းယီနဲ့ရုရှားသမ္မတပူတင်တို့မတွေ့ဖြစ်ဘူးလို့မပြောနိုင်ကြောင်းရုရှားအစိုးရပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ကမနေ့ကတနင်္လာနေ့မှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ရုရှားရဲ့ကျူးကျော်စစ်နဲ့ရက်ဆက်တန်းကျုံမှုတွေကိုတရုတ်ကရှုံချဖို့ညှဉ်းဆဲခဲ့ပြီးရုရှားဘော်ပိတ်ဆို့အရေးယူထားတာကိုတရုတ်ကစန့်ကျင်ခဲ့ပါတယ်။အမေရိကန်ကိုစန့်ကျင်ဖို့အတွက်တရုတ်နဲ့ရုရှားမှာမိတ်ဖွဲ့ထားတာကအကန့်အသတ်မရှိဘူးလို့ယူကရိန်းကိုမကျူးကျော်ပြီးမှကြေညာခဲ့ပါတယ်။